စစ်ဘေးနဲ့ရေဘေးတပြိုင်တည်းရင်ဆိုင်ကြုံတွေ့နေရတဲ့ကရင်နီဒေသခံတွေဟာပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်နိုင်သေးသလိုထိရောက်တဲ့အကူအညီတွေလည်းမရသေးဘူးလို့ IC အတွင်းမှုနှစ်ကိုပညာက VOA ကိုပြောပါတယ်ရေကြီးနှမြုပ်တဲ့နေရာမှာလက်ရှိရေပြန်ကျနေပြီးနေရပြန်ပို့လို့ရတဲ့အခြေအနေမရှိသေးပါဘူး။ယာယီတဲ့ရင်ဆောက်ဖို့အတွက်အမိုးကမိဖို့ကြောင့်သုံးပစ္စည်းအစားအသောက်အကူအညီတွေအလွန်မဲ့လိုအပ်နေစေဖြစ်ကြောင်းရန်ကုန်ကပြပို့လာတဲ့တဲ့ရင်ကိုအခြေခံပြီးမိတ်သန်စင်ပြောပြပေးပါအောင်ခင်ဗျာ
။တပြည်နယ်လုံးအတိုင်းအတာနဲ့စစ်ဘေးဒဏ်ကိုဆိုးရွားစွာခံစားနေရတဲ့ကယားပြည်နယ်ဒေသအခေါ်ကရင်ပြည်နယ်ဟာအခုတခါမှရေဘေးပါထပ်ပြီးတော့ရင်ဆိုင်နေရပါလေ။စီဘီနဲ့ရေဘေးတပြိုင်တည်းရင်ဆိုင်ကြုံတွေ့နေရတဲ့ကရင်ဒေသခံတွေကပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်နိုင်သေးတဲ့အပြင်ထိရောက်တဲ့အကူအညီတွေလည်းမရသေးဘူးလို့ကရင်ပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှနှင့်ကိုပညာက VOA ကိုပြောပါသည်
။စီဘီကမပြည့်ရေဘေးကလာတဲ့ထူထောင်ရေးလည်းမလုပ်နိုင်သေးဘူး။ဆော့ရှော့မှုတွေကိုပြန်ပြီးတော့မှပဲကျွန်တော်တို့ကဟိုပါတီနေရတယ်ဆိုတော့လေကျွန်တော်တို့မှလည်းထိရောက်တဲ့အကူအညီတွေလည်းမရနေသေးဘူးပေါ့နော်။
ကယင်းနီပြည်နယ်ကိုအရေးပေါ်ပစ္စည်းကူညီရမှာစစ်ကောင်စီစီရင်ရေကိမ်းမာတဲ့ဖျက်ကျော်လို့မရဘဲနဲ့လှည့်ပြင်ရတဲ့အခြေအနေရှိနေတယ်လို့ပြောပါလေ။အရင်ကတည်းကစစ်ပေးဆောင်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေတည်ယူပို့ဆောင်ခွင့်ပြိပင်ကန့်သက်ခံရပြီးတော့အခုတခါရေဘေးကူညီပေးတဲ့နေရာမှာထပ်ပြီးတော့ပြိပင်ကန့်သက်ခံရတယ်လို့ကိုပညာကပြောပါလေ။ထောက်ပံ့ရေးပစ္စည်းတွေတင်ပို့ခွင့်မရှိပေမဲ့လေတခြားတိုင်းနဲ့ပြည်နယ်ကနေငွေကြေးအလူတချို့ပေးပို့လာတာတွေကိုရရှိတယ်လို့ကိုပညာကပြောပါသေး။မုံတိုင်းအချိန်ကြောင့်ကယား၊ကရင်ပြည်နယ်မှာမြို့နယ်ခုနှစ်ခုလောက်ရေကြီးနှမြုပ်မှုနဲ့အတူလူသေဆုံးမှုတွေနဲ့စစ်ရှောက်စခန်းနေအိမ်အခု900ထက်မနည်းနှမြုပ်ပျက်စီးတဲ့အထိရင်ဆိုင်ခဲ့ရပြီးတော့စစ်ဘေးရှောင်တဲ့ဒေသခံ3000နီးပါးရေဘေးသင်ခဲ့ပါသေး။ကယားကရင်ပြည်နယ်မှာစစ်ဘေးတင်သူတွေကိုကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့ကယားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းဆက်ပိတ်ထားပါသေး။စစ်ဘေးနဲ့ရေဘေးတပြိုင်တည်းရင်ဆိုင်ဖြည့်ရှင်းနေရတာကြောင့်အရာအားလုံးပို့ပြီးတော့ခက်ခဲလာနေပြီးအကူအညီတွေလည်းလိုအပ်နေစေဖြစ်တဲ့အကြောင်း IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနဒုတိယဌာနမှူးတဲ့မော်ရီရီက VOA ကိုအခုလိုပြောပါလေ
ဒီအဖို့အစာပေါ့နော်အမီဖို့ကြောင့်သုံးပစ္စည်းရောပဲကလုံးထောက်ပဲနေရတဲ့အနေထားမှာပေါ့နော်ဒီဝင်းရဲ့အတွက်ဆန်စီစာအပြင်ပေါ့နော်အဲ့ဒါတွေပို့ပြီးမှထောက်ပဲနေရတာရှိတယ်ပို့ပြီးမှတော့အခက်ခဲလာတယ်ပေါ့နော်တစ်ဖက်မှာစစ်ပေးတစ်ဖက်မှာရေဘေးနဲ့အဆင်မပြေမှုကြားတွေမှာရအောင်ဖြစ်ရှင်းနေရတဲ့အနေထားမှာဖြစ်တယ်ပေါ့နော်
မိုးရင်ကြီးများပြီးတော့ရှမ်းကယားနယ်ဆက်မိုးပြေဆေးရီပို့လွဲကနေရေလွတ်ချခဲ့ပြီးတော့လွိုက်ကွန်မြို့နယ်အပအဝင်ဘလူးချောင်းတလျှောက်ကကျေးရွာတွေရေကြီးပြီးတော့နှိမ့်မြုပ်ကြရကအခုချိန်ထိရေပြန့်မကြသေးပါဘူး။နောက်ထပ်ရေပွေလိုင်းအချိန်နဲ့ဆိုရင်ထပ်ပြီးတော့ရေမြင့်တက်လာနိုင်တယ်ဆိုပြီးဒုတိယဌာနမှူးတစ်မော်ယူကြီးကပြောပါသေးတယ်။
တော်တော်များများမှာရေအားတပြေးတည်းနဲ့ကြီးတက်သွားတဲ့နေထားဖြစ်တော့ရေပြန့်ချဖို့ဆိုတာတော့တော်တော်ဒီနေ့တော့အချိန်ယူရမှာပေါ့နော်ရေထွက်ပေါက်တွေ့နေရမရှိတာတကြောင်ပေါ့နော်အကယ်၍သာဒီကြားထဲမုန်တိုင်းထက်လာမယ်မိုးတွေပြန်ရွာမယ်ဆိုရင်တော့ဒီရေတွေကတော့ခုလက်ရှိတဲ့ပုံမှာကြီးလာနိုင်တဲ့နေထားမှာပဲရှိမယ်ပေါ့နော
်ရေပေးချုပ်နေရသူတွေကိုအရက်ဖက်အဖွဲ့အစည်းတွေနဲ့ IEC ကအထောက်ပံ့ရေးပစ္စည်းတွေအကူအညီပေးနေပေမဲ့လိုအပ်ချက်တွေရှိနေစေပဲဆိုပြီး IEC အတွင်းမှုနဲ့ကိုပညာကပြောပါလေလေပွေလိုင်းအချိန်ကြောင့်စက်တင်ဘာလ20ရက်နေ့ကနေ25ရက်နေ့အထိဒီ9ရက်အတွင်းမှာနေပြီးတော့မန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတင်းလိုက်တိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့အပြားမိုးထချုံရွာပြီးတော့တချို့ဒေသတွေမှာဒေသအလိုက်မိုးကြီးရာတွေနေရာကွက်ကြားမိုးကြီးတာလေပြင်းတိုက်ခိုက်တာတွေဖြစ်ပေါ်နိုင်တဲ့အကြောင်းမိုးစလာကစက်တင်ဘာလ19ရက်နေ့မှာထုတ်ပြန်ထားပါလိမ့်။မိုးတိထန်စွာရွာသွန်းမှုနဲ့အတူလေပြင်းတိုက်ခတ်တာလျှက်ပြက်ရေကြီးတာမြေပြူတာတွေစတဲ့သဘာဝဘေးအနေတွေဖြစ်ပေါ်နိုင်တာကြောင့်ကုန်းမြစ်ဒေသအနီးမှာနေထိုင်ကြသူတွေအနေနဲ့မြေပြူမှုအနေရဲ့မြင်းငယ်ချောင်းငယ်အနီးနေထိုင်ကြသူတွေအနေနဲ့ရေကြီးရေရှမ်းမှုတွေကြိုတင်ပြီးတော့သတိပြုရှောင်ရှားနိုင်ဖို့နဲ့ပြည်တွင်းရေချောင်းနဲ့လေချောင်းသွားလာရေးအစီအစဉ်တွေကြိုတင်ပြီးတော့သတိပေးချက်တွေကိုထုတ်ပြန်ထားလေဖြစ်ပါတယ်ရှင်။